ာရှဒေသတွင်ရေပိုင်နဲ့အငင်းပွားနေတဲ့အငင်းပွားမှုဆိုင်ရာကိစ္စမှာတရုတ်ဘက်ကတိုးပြီးတော့ဖိအားပေးလာတာနဲ့အတူတခြားသောရှေ့တောင်အာရှနိုင်ငံတွေမှာအဓိကကျတဲ့နိုင်ငံတွေနဲ့အတူအင်ဒိုနီးရှားနိုင်ငံကလည်းစီရေးဆက်ဆံမှုမှာအမေရိကန်ဘက်ကိုယိမ့်လာကြောင်းသုံးသပ်သူတွေကပြောဆိုပါတယ်။ Ralph Jennings ရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကဆက်ပြောပြပါမယ်။
အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုရဲ့မြောက်ပိုင်းမှာရေနံနဲ့သဘာဝတံငွေတူးဖော်မှုကိုရပ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလတည်းမှာတရုတ်ကတောင်းဆိုခဲ့ပါတယ်။အဲ့ဒီဒေသဟာဆိုရင်တောင်တရုတ်ပင်လယ်ပြင်ရဲ့တောင်ဘက်အစွန်ဆုံးမှာတည်ရှိပြီးအင်ဒိုနီးရှားအစိုးရကတော့ North Natuna ပင်လယ်ပြင်လို့ခေါ်ပါတယ်။ကျွန်းစုအနီးကအင်ဒိုနီးရှားရေနံတူးဖော်ရေးလောက်ွက်အနီးမှာဇူလိုင်နဲ့ဩဂုတ်လအတွင်းတရုတ်ရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရေရင်တွေကင်းလှည့်ခဲ့ပြီးအင်ဒိုနီးရှားရဲ့တီးတန့်စီးပွားရေးဇုံအတွင်းမှာလည်းတရုတ်သုတေသနသင်္ဘောကပင်လယ်ကျန်းပြင်သုတေသနလုပ်ခဲ့ကြောင်းအမေရိကန်ခြေဆိုင် Asia Maritime Transparency Initiative ကပြောပါတယ်။တရုတ်ကအရင်သမိုင်းကြောင်းမှတ်တမ်းတွေကိုကိုးကားပြီးစတူယန်ကီလိုမီတာ 3.5 တန်းကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းလောက်ကိုသူ့ပိုင်တယ်လို့ပြောဆိုနေတာပါ။အရှေ့တောင်အာရှ၄နိုင်ငံနဲ့ထိုင်ဝမ်တို့ကလည်းတရုတ်ဘက်ကပိုင်တယ်လို့ပြောထားတဲ့ဒေသတွေရဲ့ဒစိတပိုင်ဒါမှမဟုတ်လည်းအားလုံးကိုသူတို့ပိုင်တယ်လို့ပြောနေကြပါတယ်။အင်ဒိုနီးရှားတပ်ဖွဲ့တွေနဲ့အမေရိကန်စစ်တပ်တို့ကြားနှစ်စဉ်ကျင်းပတဲ့ဂါရူဒါရှိလ်စီရင်လေ့ကျင့်မှုတွေမှာဒီနှစ်အတွက်တော့နိုင်ငံပေါင်း14နိုင်ငံထိတိုးချဲ့မဲ့အကြောင်းပြီးခဲ့တဲ့သတင်းပါအတွင်းအင်ဒိုနီးရှားစစ်တပ်ကကြီးညာခဲ့ပါတယ်။ဩဂုတ်လ1ရက်နေ့ကနေ14ရက်နေ့ထိကျင်းပမဲ့ဒီနှစ်စီရင်လေ့ကျင့်မှုဟာဆိုရင်အင်ဒိုနီးရှားမှာလုပ်တဲ့အကြီးမားဆုံးစီရင်လေ့ကျင့်မှုဖြစ်ကြောင်း GDP Aerospace and Defense သတင်း website ကဖော်ပြပါတယ်။အငင်းပွားပင်လယ်ပြင်မှာတရုတ်ရဲ့ချင်းချောက်မှုတွေထွက်ပေါ်လာခြင်းအင်ဒိုနီးရှားဘက်ကအမေရိကန်နဲ့တခြားသောအနောက်မဟာမိတ်တွေကိုစစ်ရေးထောက်ကူသူတွေအဖြစ်ပို့ပြီးသဘောထားလာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုံဒူးဆောင်နိုင်ငံရေးသိပ္ပံပါမောက္ခကာလ်တာယာကအခုလို့ပြောပါတယ်။
That's caused Indonesia to look to the US.
ဒီအချက်ကြောင့်လဲအင်ဒိုနီးရှားကအမေရိကန်နဲ့တခြားသောနိုင်ငံတွေကိုအခုလိုရှုမြင်လာတာဖြစ်ပြီးအထူးသဖြင့်အမေရိကန်ကိုတော့တရုတ်အပေါ်တံပြန်ထိန်းကြီးတဲ့သဘောမျိုးဖြစ်ပါတယ်
။နိုင်ငံရဲ့ရေချောင်းသွာလာမှုဆိုင်ရာလုံခြုံရေးနဲ့နိုင်ငံရဲ့ရေပြင်နယ်နိမိတ်ကိုအကာအကွယ်ပေးရမှာပို့ပြီးတော့ခိုင်မာအကောင့်စီမှုအပါအဝင်ပြည်တွင်းနဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲပြီးအိန္ဒိယသမုတ်တရားနဲ့ပစိဖိတ်သမုတ်တရားကြားမှာအင်ဒိုနီးရှားဟာကမ္ဘာတစ်လွှာရေချောင်းသွားလာမှုအချက်အခြာဖြစ်လာမယ်လို့သမ္မတဂျိုကိုဝီဒိုဒိုက2014ခုနှစ်အတွင်းမှာပြောပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ကျွန်းပေါင်း 18,500 ကျော်နဲ့ဖွဲ့စည်းထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့ကမ်းခြေဆောင်တပ်ကတရုတ်အပါအဝင်တခြားသောနိုင်ငံတွေကတရားမဝင် 5 ဗန်းတင်မော်တွေကိုမောင်းထုတ်တာသိမ်းယူတာဒီလုပ်ပါတယ်။2018ခုနှစ်နှောင်းပိုင်းမှာတော့တပ်ဖွဲ့ဝင်1000ကျော်နဲ့အခြေစိုက်စခန်းကိုနာတူနာကျွန်းစုမှာဖွင့်လှစ်ခဲ့ပါတယ်။ OE ဆွန်ဟာစင်ကာပူနိုင်ငံတကာဆက်ဆံရေးအင်စတီကျူကအကြီးတန်းပညာရှင်ဖြစ်ပါတယ်။
I think both Indonesia and China are getting more
Indonesia နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ရဲ့စီးကံစီးပွားရေးဆောင်တွေမှာငြိမ်းချမ်းရေးထက်နေတဲ့ကိစ္စကိုဖြေရှင်းတာမှာပိုပြီးကြီးထန်လာတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဒီကနေ့ဒီအချိန်မှာဆိုရင်ထိတ်တိုက်တွေးမှုမျိုးပိုပြီးတွေ့လာပါတယ်
။ Indonesia ကအမေရိကန်ဘက်ကိုရင်းလာတဲ့အပေါ်တရုတ်ဘက်ကနင်းနေတော့စိုးရိမ်နိုင်တယ်လို့လည်းအိုးကပြောပါတယ်။အင်ဒိုနီးရှားဟာအမေရိကန်နဲ့အပြည့်အဝတသားတည်းဖြစ်နေတာမဟုတ်သလိုယူကရိန်းနိုင်ငံတွင်စစ်ပွဲရင်းနဲ့ပတ်သက်ပြီးလဲရုရှားကိုပြစ်တင်ရှုတ်ချမထားဘူးလို့သူကထောက်ပြပါတယ်။အင်ဒိုနီးရှားအနေနဲ့လဲတရုတ်နိုင်ငံကိုနှစ်စဉ်ဒေါ်လာ 16.8 တန်ဖိုးရှိပို့ခုံတင်ပို့ရာထိပ်တန်းနိုင်ငံဖြစ်အလေးထားသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံလဲဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံတွင်မှာအမေရိကန်ရဲ့အခန့်ကဏ္ဍအကောက်လာမဲ့အရေးကိုအင်ဒိုနီးရှားမွတ်စလင်လူထုကကန့်ကွက်နိုင်တယ်လို့လဲဂျကာတာကဘိုင်းနာနူစန်တာရာတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကတိကတူဖြစ်တဲ့ပါရာမီတာဂူရန်ကပြောပါတယ
် As long as China does not do anything
တိယုတ်အနေနဲ့ဘာမှမလုပ်သမျှကာလပတ်လုံးဒါမှမဟုတ်လေသူတို့ဟာအင်အားကောင်းသူတွေဖြစ်ဖို့ပြတဲ့ချိန်ညာချက်တွေမထုတ်တာဒါမှမဟုတ်လေသူတို့ရဲ့အင်အားကိုပြတ်တာမျိုးမလုပ်ဘူးဆိုရင်တော့အင်ဒိုနီးရှားအတွက်ရောအင်ဒိုနီးရှားပြည်သူတွေအတွက်ရောအဆင်ပြေပါလိမ့်မယ်လို့သူမကပြောခဲ့တာပါတရုတ်ကိုသတိပေးတဲ့အနေနဲ့အမေရိကန်ရှေ့တက်ရဲ့စစ်သင်္ဘောတွေဆင်းလွတ်နေတဲ့ကိစ္စကိုတော့ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေတဲ့အရှေ့တောင်အာရှနိုင်ငံတွေကအသီးသီးထောက်ခံထားကြတယ်လို့လဲကျွမ်းကျင်သူတွေက VOA ကိုပြောပါတယ်ရှင်